မေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲမှတိုင်ခင်မှာပဲဒီဆွေးနွေးမှုကထွက်လာတဲ့ရလဘယ်ရလမျိုးမဆိုဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထင်းတာဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုအဆုံးသတ်စေမဲ့ရလမျိုးဖြစ်မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ထွက်လာမဲ့သဘောတူညီချက်တွေဟာအရင်အစိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ကြောင်းသမ္မတဘရက်အိုဘားမားအစိုးရကိုညှဉ်းပန်းပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ကွန်ပေယိုကလွန်ခဲ့တဲ့နိုင်ပိုင်းအတွင်းကပဲစင်ကာပူမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးနိလန့်နဲ့ညီနိုင်အဖြစ်ရှာခြင်းရဲ့ဥတီချက်ဖြစ်တဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ခင်းမဲ့ဇုံဖြစ်ရေးအတွက်စုံစမ်းစစ်ဆေးခွင့်ရှိတဲ့ပြည်ပြည်စုံနဲ့ရလမျိုးကိုသာလက်ခံမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါ့အပြင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေအကုန်လုံးဖျက်သိမ်းပြီးကြောင်းအတည်ပြုနိုင်တဲ့ကာလအထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တမန်ရေးနီလန်အရာကြိုးပမ်းမှုတွေကနေအဲ့ဒီဘက်ကိုဥတီမသွားဘူးဆိုရင်ပိတ်ဆို့အရေးယူမှုတွေကိုဆက်ထားသွားမှာဖြစ်တယ်လို့သူကပြောပါတယ်။မနေ့ပြန်အင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအောင်မြင်တဲ့အရလတ်တွေရရှိလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်။